အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်လို့မဖြစ်စေရဘူးဆိုတဲ့အချက်ကိုအမေရိကန်နဲ့အစ္စရေးနိုင်ငံတို့ကြားသဘောတူညီမှုရရှိထားပြီးဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဝင်ဂျမင်နင်တန်ယာဟုကပြောဆိုပါတယ်။ဒါပေမဲ့ရွေချက်အောင်မြင်အောင်ဘယ်လိုလှုပ်ဆောင်ကြရမလဲဆိုတဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေတာဖြစ်တယ်လို့လည်းသူကပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်အနေနဲ့အမေရိကန်ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဆိုဖို့စီစဉ်ထားတဲ့ရက်တရက်မတိုင်ခင်တနင်္လာနေ့မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်အနေနဲ့ကွန်ကရစ်လွှတ်တော်မှာမိကုံးပြောဖို့ကိစ္စဟာထုံနှန်းစင်လာရအမေရိကန်သမ္မတအင်ဂျီရိုနဲ့ညှိနှိုင်းတိုင်ပင်ခြင်းမရှိဘဲပြုလုပ်တာဖြစ်တဲ့အတွက်အငြင်းပွားစရာအကြောင်းအရာတစ်ခုဖြစ်နေသလိုမစ္စတာနေတန်ယာဟုနဲ့သမ္မတအိုဘားမားတို့ရဲ့ဆက်ဆံရေးတင်းတင်းမာမာဖြစ်နေတယ်ဆိုတာကိုလည်းမိမောင်းထိုးပြတ်တနေသလိုဖြစ်နေပါတယ်။သဘောထားမတူညီဖြစ်နေရတဲ့အကြောင်းကတော့အမေရိကန်နဲ့အစ္စရေးတို့ရဲ့ရှုမြင်ပုံပုံစံချင်းကွဲလွဲနေလို့ဖြစ်တယ်လို့မစ္စတာနေတန်ယာဟုကပြောပါတယ်။အမေရိကန်အစိုးရကလုံခြုံရေးကိုအလေးထားစဉ်းစားတာဖြစ်ပြီးအစ္စရေးအနေနဲ့ကတော့ဆက်လက်ရှင်းတန်ရေးကိုစိုးရိမ်တဲ့စိတ်နဲ့စဉ်းစားတာဖြစ်တယ်လို့ပြောပါတယ်။ဒီချက်ကိုအမေရိကန်သမ္မတဥပါမကလည်းသဘောတူညီတဲ့အကြောင်းရိုက်တာသတင်းဌာနနဲ့အင်ဂျီရိုမှာပြုလုပ်တဲ့တွေ့ဆုံကမ်းမှာပြောကြားခဲ့ပါတယ်။တင်းနယ်လာနေစိုးစိုးပိုင်းတုန်းကတော့အမေရိကန်အနေနဲ့လက်ခံနိုင်မဲ့နိုင်ငံတကာသဘောတူညီမှုမှန်သမျှဟာအစ္စရေးနိုင်ငံရဲ့လုံခြုံစိတ်ချရမှုကိုဖြစ်စေရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။တနင်္လာနေ့ဝါရှင်တန်ဒီစီမြို့တော်မှာအစ္စရေးအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုမှမင်းကွန်းပြောကြားချိန်မစ္စတာနေတန်ယာဟုကအမေရိကန်အစိုးရအနေနဲ့အစ္စရေးနိုင်ငံအပေါ်ထောက်ခံပေးမှုကိုလည်းသူ့အနေနဲ့လက်လက်လေးလေးတန်ဖိုးထားပါကြောင်းပြောကြားသွားပါတယ်ခင်ဗျာ။